ကျပ်ပြရွေကောက်ပွဲကျင်းပမဲ့လက်လက်မဲဆန္ဒနဲ့ဆက်သုံးနေရအတွက်မဲပေးခွင့်ရှိသူစင်းကိုအခုလ9ရက်နေ့ကနေ23ရက်နေ့အထိတက်ဆိုင်ရာမြို့နယ်ရက်ကွက်နယ်ကျေးရွာတွေကရွေကောက်ပွဲကော်မရှင်ရုံးတွေမှာကြေညာပေးထားတာဖြစ်ပါတယ်။ မနေ့ကစတင်ပြီးမဲစင်းတွေထုတ်ပြန်ထားရမှာတချို့နေရာတွေမှာလွယ်မှားနေရာတွေကိုလာရောက်ပြင်ဆင်တာတွေရှိပေမဲ့တချို့နေရာတွေမှာမဲစင်းလာရောက်ကြည့်ရှုသူတအူးမှမရှိတဲ့အနေအထားတွေကြုံနေရတယ်လို့စောင့်ကြည့်လေ့လာသူတွေကပြောကြပါတယ်။
လေလမဲဆန္ဒနယ်မြေ73နေရာတွေကတာမွေမြို့နယ်ပြည်သူ့လှတ်တော်နေရာအတွက်မဲဆန္ဒရှင်တွေမဲစင်းလာရောက်ကြည့်ရှုကြတဲ့အခြေအနေတွေကိုမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းပိုင်ကအခုလိုပြောပြပါတယ်။ဒီတဲ့သူအရင်တော့ကတော့အရင်တော့က2005သို့အဲ့လောက်တည်အောင်တော့ဩဟောတောင်းနေတော့မဖြစ်ဘူးပေါ့အမှန်တမ်းပြောရရင်နော်။အေးအခုလောလောဆယ်ကတော့ဟိုလိုက်ကြည့်တဲ့အခါမှာပုံစံသုံးနဲ့ အောင်မြင်အောင်မေ့ပြီးတော့အစက်ကလေးထည့်လိုက်တာမျိုးလို့တခါတခါဟိုလိမ့်စာလေးတွေတိုက်ပြီးအဲဒါဖြစ်တာမျိုးလို့အဲ့ဒါလေးတွေကတော့အနည်းစုပါတိတ်အများကြီးမရှိဘူး
တာမွေမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာဟာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာဥဝင်းမြင့်ရွေးချယ်ခံရတဲ့နေရာဖြစ်ပြီးတမရအဖြစ်ရွေးချယ်တင်မြောက်ခံလာရတဲ့အတွက်လစ်လပ်သွားတာဖြစ်ပါတယ်တမွေမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်မဲပေးခွင့်ရှိသူတသိန်းကျော်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတွက်ချက်ထားပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲပေးခွင့်ရှိသူစီးရင်ကိုပြီးခဲ့တဲ့2015ရွေးကောက်ပွဲကာလအတိုင်းသတ်မှတ်ထားတာကြောင့်မဲပေးခွင့်ရှိသူစီးရင်မှာမှတ်ပုံတင်မဲနဲ့သုံးောက်ချိုးကန်ဆောင်ထားသူတွေလည်းပါဝင်တယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းရုံးတွေကနေသိရပါတယ်လစ်လက်မဲဆန္ဒနဲ့73နေရာထဲမှာမန္တလေးတိုင်းဒေသကြီးအတွင်းကတိုင်းရင်းသားရေးရာဝန်ကြီးနေရာပါဝင်တာကြောင့်နေပြည်တော်ကောင်စီနယ်မြေကနေအပမန္တလေးတိုင်းအတွင်းကကြံမျိုးနယ်တွေမှာဂျာဖြတ်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်မန္တလေးတိုင်းဒေသကြီးရှမ်းတိုင်းဒေသကြီးရဝင်ကြီးနေရာနဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေရဲ့စိတ်ဝင်စားမှုအပေါ်မြစ်တာကမ်ပိန်းယူအဖွဲ့ကတာဝန်ခံဦးကောင်းဆက်နောင်ကအခုလိုပြောပါတယ
်ဒါမှရှမ်းတိုင်းကနေပတ်သက်ပြီးနေရာတော့ကတော့ကျွန်တော်ဒီအနည်းဆက်ဆုံးတွေ့ရတဲ့မဲယုံမှာတော့မှဒီမဲခင်ပြင်တာဖြတ်တာတို့တာပေါ့နော်အဲ့ဒါတော့မရှိတဲ့လောက်ကိုတွေးရတယ်ဒီကတိုင်းရင်းသားကြီးရလက်လက်ဖြစ်တဲ့ပုံမှာကျွန်တော်ဒီမန္တလေးပြည်ပေါ်ကတော့အဆင်ပြေလာမှုလဲလို့ထင်တယ်အယူအဆအားဖြင့်လည်းနည်းတယ်ပေါ့နော်အင်အားကြီးပါတီ USCP ရောဘာလို့ကဝင်ရှင်းတိုင်းမဲ့ရှင်းတိုင်းမှုဟိုကမသေးကြသေးတဲ့နေသားပေါ်မှာတော့လည်းနေနဲ့ NLD ပါတီတခုလေးဖြစ်တဲ့ပုံမှာလူလူနဲ့အဆင်ပြေလာမှုနည်းတယ်လို့ကျွန်တော်တို့တူးတဲ့အမြင်ပါကျွန်တော်အလိုလိုစတယ်ပေါ့
အခုနှစ်နိုဝင်ဘာလ3ရက်နေ့ကျင်းပမယ့်ဂျာဖြတ်ရွေးကောက်ပွဲကိုပြည်ထောင်စုနေရာမှအပမန္တလေးတိုင်းတတိုင်းလုံးရန်ကုန်တိုင်းဒေသကြီးအတွင်းကတာမွေမြို့နယ်စိတ်ကမ်းမြို့နယ်ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ချင်းပြည်နယ်ကံပတ်လက်နယ်မတူဘီမြို့နယ်ရှမ်းပြည်နယ်လဲချားမြို့နယ်ကချင်ပြည်နယ်မြကြီးနားမြို့နယ်စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ပဲခူးတိုင်းဒေသကြီးအုတ်တွင်းမြို့နယ်နဲ့မကွေးတိုင်းဒေသကြီးမင်းဘူးမြို့နယ်တွေမှာကျင်းပမှာဖြစ်ပါတယ်မဲဆန္ဒနယ်မြေ73ခုလုံးအတွက်မဲပေးခွင့်ရှိသူ6သိန်းကျော်ရှိနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်။ရွေးကောက်ပွဲရှိရဆိုတာကိုပြည်သူတွေသိမသိကြဘူးလို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေး Face အဖွဲ့ကအမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင့်ကပြောပါတယ်။
ကျွန်တော်တို့ကကြားပြရုပ်ောက်ပွဲရှိတာကိုပြည်သူလူထုဘယ်လောက်သိတယ်လဲမသိတယ်လဲ။နောက်မဲဆင်းကတ်တာကိုပြည်သူလူဘယ်လောက်သိတယ်မသိဘူးဆိုတော့ကျွန်တော်ကနဦးစစ်တမ်းလေးကောက်ထားတာရှိတယ်။ကနဦးစင်ကစားရကြားပြရုပ်ောက်ပွဲနိုဝင်ဘာမှာရှိရဆိုတော့သိရသူကနေတယ်။နောက်တစ်ခုကတော့ကျွန်တော်တို့မဲဆင်းကတ်မှာဆိုတော့သိရသူနေတယ်။ဆိုတော့ကျွန်တော်တို့ကနိုင်ငံရေးဝန်ပြိုင်မဲ့နိုင်ငံရေးပါတီတွေရောကော်မရှင်ကရောကျွန်တော်ပြည်သူလူထုကိုသိလအောင်ကျွန်တော်များလို့ဖို့လို့ရတယ်။ဒါမှမဟုတ်ရင်ပြည်သူလူထုကျွန်တော်ဟိုပါဘို့2019ထက်စားလို့ရှင်နေတော့မှာတော့နည်းနည်းစိတ်တယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကဂျာဖြတ်ရွေးကောက်ပွဲကိုပြည်သူတွေသိရှိနိုင်ဖို့ပြည်သူပိုင်သတင်းစာကနေအများပြည်သူတွေသိရှိနိုင်အောင်ကြော်ညာတာတွေလှုပ်ဆောင်နေတယ်လို့ပြောပါတယ်
ခုတော့ကျွန်တော်တို့ဟိုဆက်သွယ်မေးမြန်းထားပါတယ်မင်းရမကတ်တယ်ဆိုရင်လားဆွေးနွေးပွဲစကိုင်းပိုင်းနေလဲတွေ့နေတာပေါ့နော်ဒီလိုလဲကြေညာပေးနေပါတယ်နော်နောက်လျှောက်ကိုကြေညာပေးနေတယ်ကျွန်တော်တို့မဲစင်းမဲဆန္ဒရှင်များတို့မြစ်တဲ့အကြကြက်ဆိုပြီးတော့သတင်းစာတွေလဲဆက်ထားဒါတွေသူတို့အရိထားပြီးတော့ပေါ့နော်ထပ်ဆင့်ပြီးတော့အဲ့ဒါလိုထပ်ပြီးတော့လုပ်နေတော့ကိုကောင်းတာပေါ့
နိုဝင်ဘာလ3ရက်နေ့ကျင်းပမယ့်ဂျာဖြတ်ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူစီးရင်ကိုလာမယ့်အောက်တိုဘာလအတွင်းဒုတိယအကြိမ်ထပ်မံကြေညာပေးသွားမှာဖြစ်ပါရဲ့ရှင်